က်တက်ကအာနာသိန်းနာကိုမကျင်နှလို့ပထမဆုံးလမ်းမပေါ်ထွက်ဆန့်ကျင်ကြတာကတော့လူငယ်တွေဖြစ်ပါတယ်စက်တက်ကပြက်ခတ်တက်ဖြတ်လို့တိတ်ဆုံးရတဲ့သူအများစုဟာလေလူငယ်တွေပါပဲရိုင်းနှက်ဖန်းစီခံရထောင်ချခံရတဲ့သူအများစုကလေလူငယ်တွေပါစေအနာရှင်ကိုလက်နက်ကင်ပြီးတော့ပြန်လဲခုခံနေရတဲ့သူအများစုကလည်းလူငယ်တွေပဲဖြစ်ပါလေတက်ကြွလှုပ်ရှားတဲ့လူငယ်တွေဟာစစ်ကောင်စီရဲ့ဆွတ်ဆွဲချက်ပုံမှန်အမျိုးမျိုးတက်ပြီးတော့အပတ်ရွယ်နဲ့မမျှတဲ့ကြီးလေးတဲ့ထောင်နဲ့တည်တံနေချမှတ်ခံနေရတဲ့အကြောင်း27အာမန်စီစဉ်ကနေတင်ဆက်ပြပါမယ်ခင်ဗျာရန်ကုန်ကလူငယ်9ယောက်ကိုလူတပ်မှုနဲ့ဆွတ်ဆွဲပြီးတော့ကြည့်ခဲ့တဲ့မတ်လ19ရက်နေ့မှာစစ်ကောင်စီကတိုက်တန်းချမှတ်လိုက်ပါတယ်။ဒီမတ်လထဲမှာပဲတနင်္သာရီတိုင်းဒဝယ်မြို့ကအသက်20အရွယ်ကိုဟိမင်းကိုကိုဟာထောင်တွင်းစစ်ခုံရုံးကနေထောင်တန်း28နှစ်ချမှတ်တာခံလိုက်ရပါတယ
်။ဒဝယ်မှာလက်ရှိဆိုရင်လက်ရှိအမျိုးသားရုံးပြည်သူမျိုးဆိုရင်တရားကြော်သွားပြီပေါ့အမိန့်ချခံရအများစုကလူငယ်ပြပြအသက်20ဝန်းကျင်တွေဖြစ်တယ်ပေါ့တော်တော်များများတက္ကသိုလ်ကျောင်းသားတွေဖြစ်တယ်ပြီးအာဏာမသိမ်းခင်ကတခြားနယ်ပယ်ပြည်သူမှသူတို့ရဲ့ကိုယ်ပိုင်လုပ်တဲ့လုပ်ကြရတာမဟုတ်ဝန်ထမ်းတွေလုပ်ကြရဲကျောင်းသားဆိုရင်ကျောင်းတက်ကြရပေါ့အဲဒီအိမ်မင်းကိုကိုဆိုရင်သူကပြဖွားနေနေရပေါ့သူရဲ့ဖေနဲ့မိကထိုင်းပါသူဖွားလည်းလမ်းတော့ကောင်းကောင်းမချောင်းနိုင်တတိယဖြစ်တယ်ဆိုသူဖွားလည်းပစံချပေးဖို့ရတော့ထောင်ဝင်စားရလာတွေ့ဖို့တော့သူဘယ်သူမှလာမတွေ့ဘူ
းဒဝယ်နိုင်ငံရင်းကျင်းသားများကွန်ရက်ကပြောခွင့်ရှိသူတဦးပြောပြတော်တာပါဒဝယ်မှာထောင်ချခံရတဲ့သူတွေထဲမှာကိုဟိမင်းကိုကိုဟာနှစ်အရှိဆုံးထောင်နဲ့ချမှတ်ခံရတဲ့သူဖြစ်ပါတယ်ဒဝယ်ကဆန္ဒပြပွဲမှာပါဝင်ခဲ့လို့ဖမ်းဆီးခံရတဲ့အသက်19နှစ်အရွယ်ကိုပိုင်ခန့်စော်နဲ့အသက်24နှစ်အရွယ်ကိုစက်မိုင်ဆိုးတို့ညီကို2ယောက်လုံးဟာလေထောင်ဒဏ်12နှစ်စီကြီးခဲ့တဲ့သတင်းပတ်ထဲမှာချမှတ်တာခံခဲ့ရပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကအသက်23နှစ်အရွယ်ကိုမင်းဒီပါဆိုရင်လေပြည်သူ့ကာကွယ်တပ်ဖွဲ့ PDF တွေနဲ့ချိတ်ဆက်တယ်ဆိုတဲ့ဆွဆွဲချက်နဲ့အလုတ်ကျန်တဲ့ထောင်ဒဏ်10နှစ်ဒီလထဲမှာပဲချမှတ်ခံခဲ့ရတာပါ။လက်ပံကျောင်းသားသမဂ္ဂဥက္ကဋ္ဌဟောင်းကိုအောင်ကလေးဆိုးဟာလေထောင်ဒဏ်17နှစ်နဲ့3လချမှတ်ခံရပါတယ်။ဒီလိုနှစ်ရှည်ထောင်ဒဏ်နေတာမကတေဒဏ်နေထိချမှတ်ခံရတဲ့လူငယ်တွေလည်းအများအပြားရှိပါတယ်။နိုင်ငံရင်းကျင်းသားများကိုညီဆောက်ရှောက်ရေးအသင်း AAPP ရဲ့စာရင်းတွေအရအသက်18နှစ်အောက်ကလေးနှစ်ဦးအပါအဝင်တေဒဏ်ချမှတ်ခံရတဲ့သူပေါင်းအယောက်50ထပ်မနည်းရှိပါတယ်။လူငယ်တွေကိုဖမ်းဆီးထားရုံနဲ့ဒီတော်လန်ကြီးကရပ်သွားမှာမဟုတ်ဘူးလို့ရန်ကုန်မြို့ကဆန္ဒပြလူငယ်တပိတ်ခေါင်းဆောင်တဦးဖြစ်တဲ့မတ်ကျူဝဲကတော့ဆိုပါတယ်
လူငယ်တွေကိုပဲသူတို့ထောင်ချလို့ရမယ်ကိုစိတ်တက်တယ်ကိုတော့သူတို့ထောင်ချလို့မရဘူးအခုခေတ်လူငယ်တွေကသူတို့တက်ပို့ပြီး brain ကောင်းနေပြီးတော့ဟိုပွင့်လင်းမြင်သာပြီးတိုးတက်လာတယ်အဲ့အတွက်ကြောင့်အရင်88တုန်းကလိုမျိုးပေါ့နော်သူတို့တွေအဲ့လိုမျိုးတရင်အမှောင်ချလို့လည်းမရတော့ဘူးအဲ့အတွက်ကြောင့်သူတို့တွေအတွက်အဓိကဟိုအန်ဒီရဲ့အများဆုံးကလူကြီးတွေဆိုတာလူငယ်တွေဖြစ်သွားပြီသူတို့ကိုပြန်ပြီးတော့အားခံနိုင်တာကလည်းလူငယ်တွေလက်လက်ကင်ပြီးတော်လှန်နိုင်တာကလည်းလူငယ်တွေပေါ့နော
်စစ်ကောင်စီကိုစန့်ကျင်တဲ့လူငယ်အများစုဟာပုံမှန်905ကကြီအကြံဖတ်မှုတိုက်ဖြတ်ရေးဥပဒေပုံမှန်52ကကြီတို့နဲ့အဓိကတရားစွဲခံနေကြရတာပါလူငယ်တွေကိုထောင်ချထားတာဟာတိုင်းပြည်အတွက်သိတ်ကိုနစ်နာတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကလည်းထောက်ပြပါတယ
်လူငယ်တယောက်ရဲ့ခွင့်မျိုးတိုးတက်ခွင့်နဲ့အသိဉာဏ်ကိုပိတ်ပင်အောင်တော့မကဘူးနဲ့တိုင်းပြည်အနာဂတ်ကိုအများကြီးထောင်ထဲမှာထည့်ပြီးတော့အလုံးပိတ်လိုက်တဲ့သဘောမျိုးဖြစ်ပါတယ်ဒီလိုမျိုးလူငယ်တွေအနေနဲ့တကယ်လို့များပြန်လည်ပြုပြင်မှုတွေပညာသင်ကြားခွင့်တွေအခွင့်အရေးမရရှိရင်တော့တိုင်းပြည်ရဲ့အနာဂတ်ကိုပေါ်ဆောင်တဲ့အခါမှာအများကြီးခက်ခဲရှိသွားနိုင်မှာဖြစ်တဲ့အတွက်တိုင်းပြည်ရဲ့အနာဂတ်ကိုလည်းစိုးကျိုးတွေအများကြီးဖြစ်စေမှာသိကြပါ
AAPP ရဲ့စာရင်းတွေအရအာဏာသိမ်းပြီးတဲ့နောက်တိတ်ဆုံးရတဲ့သူလူပေါင်း 1,900 ကျော်လောက်ရှိသွားပြီဖြစ်ပြီးတော့အဲ့ဒီအထက်မှာအသက်24နှစ်အောက်လူငယ်အယောက်380ကျော်ပါပါတယ်ဖမ်းဆီးခံရတဲ့သူစုစုပေါင်းက13,000လောက်ရှိနေပြီးတော့အဲ့ဒီအထက်မှာလူငယ် 1,300 လောက်ပါပါလေဒီလိုပြင်းထန်တဲ့နှိပ်ကွပ်မှုတွေခံနေရပြီးမယ်မြန်မာလူငယ်တွေဟာစစ်အာဏာရှင်ကိုတရက်မပြတ်ဆန့်ကျင်နေကြဆဲဖြစ်ပါလေခင်ဗျာ